Ani doke momo kamea, dine, pirangzu, yuka wek commission, okra utin in e, tangjim yoga, nangae padi do twisunja maboli, tatosanga yuka wedrago, diga barimia, suni pikejaba lebia.
The commission okata garo, yuka wene pata biro, the choria, suin buanari sile, but now pian ledo amaro, yuka wwe you, she sign like maro, elu pioni rari lejaba, same of buanere, yuka wwe, kiang lo mamma. ကျွေးကောက်ပွဲတက်တန်းဟာခုရှိနေတဲ့လွှတ်တော်တက်တန်းကနှစ်ထောင်ဆယ့်ချောက်ဇန်နဝါရီ31ရက်မှာပြေပါပြီတဲ့ဒီနှစ်ထောင်ဆယ့်ချောက်ဇန်နဝါရီကျော်နေတဲ့အစိုးရအဖွဲ့ဟာဖွဲ့စည်းပုံအခြေခံဥပဒေအရတရားမဝင်တဲ့အစိုးရအဖွဲ့ဖြစ်လို့ပါတဲ့အဲ့လိုလုပ်ပေးတဲ့နေရာမှာလဲကော်မရှင်ဥက္ကဋ္ဌအနေနဲ့တရားမျှတဇုံနဲ့အမှန်ကန်ဆုံးဖြစ်အောင်လုပ်ပေးပါမယ်လို့ဒီနေ့တော့ကတိ ငံရေးပါတီတွေကပြောနေတဲ့ကြိုတင်မဲကိစ္စတွေပေါ့အဲ့ဒါတွေကိုသူရှင်းပြပါတယ်သူကကြိုတင်မဲဆိုတာကတဲ့ခྱི་ထွက်မဲ့သူနာမကျန်းတဲ့သူဆေးရုံတက်နေတဲ့သူအဲ့ဒီလူတွေကနေပြီးတော့ကြိုတင်မဲပေးမယ်အဲ့ဒီကြိုတင်မဲကိုဒီတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နေရနေပြီးတော့မှသွားပြီးတော့မဲဘုံထဲမှာတင်ထားရမယ်အဲ့ဒီကြိုတင်မဲကိုရွေးကောက်ပွဲလုပ်တဲ့နေ့မဲရုံဖွင့်တဲ့မနေ့6နာရီမှာအဲ့ဒီကြိုတင်မဲဟာရောက်ပြီးသားဖြစ်ရမယ်အဲ့ဒီ6နာရီရဲ့နောက်ပိုင်းပေါ့နော်မဲရုံပိတ်ချိန်မှာရောက်လာတဲ့ကြိုတင်မဲတွေဟာအကျုံးမဝင်ပါဘူးတဲ့ကျမတို့အရင်တုန်းကတော့ဟိုမဲရုံပိတ်မှရောက်လာတဲ့ကြိုတင်မဲတို့ဘာလို့ရှိခဲ့တယ်ဆိုတာလေးဖြစ်ခဲ့ဘူးကောအခုသူကတော့ဒီကြိုတင်မဲနဲ့ပတ်သက်ပြီးတော့2015ရွေးကောက်ပွဲမှာတရားမျှတဆုံးမှန်ကန်ဆုံးဖြစ်အောင်လို့သူတို့ plan တွေကိုချပြီးတော့လုပ်နေပါတယ်လို့ပြောပါတယ
်အန်တီတို့ဒေသခံနိုင်ငံရေးပါတီတွေဘက်ကရောတင်ပြဆွေးနွေးခဲ့တာတွေကဘာနေများရှိခဲ့ပါသလဲအန်တီ
အော်ရှိတယ်ရှင်ကိုးပါတီတက်တဲ့အထဲမှာကျမတို့ပါတီလည်းမဆွေးနွေးပါဘူး SNLD ကဦးဆိုင်လင်းမြတ်ကနေပြီးတော့မှ PR စနစ်ရယ် FPPP ရယ်အဘယ်စနစ်နဲ့သွားမလဲဆိုတာကိုမေးပါတယ်ကော်မရှင်ဥက္ကဋ္ဌကတော့နော်ဒီပြာစနစ်ကိုတဲ့အမျိုးသားလွှတ်တော်ကလက်ခံနေဆိုပြီးဆုံးဖြတ်ထားတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဖွဲ့စည်းပုံခုံရုံးကိုတင်ထားတယ်။အဲ့ဒီဟာကပြန်မကြသေးဘူး။ဒါမှလို့ပြာစနစ်သုံးမလားဆိုတဲ့ဟာကတဲ့မပြတ်သားသေးပါဘူးတဲ့။အပြည့်အပြတ်မထွက်သေးပါဘူးလို့ပြောပါတယ်။ချိန်ရောက်ပြီးတော့မင်းဆွဲတာဒီပေါ့အထူးသဖြင့်ဒီစံပြေဘက်မှာရှိတယ်။ဟိုတို့ပါတီကိုမင်းမထဲလို့ရှိရင်ဘာဖြစ်မယ်ညာဖြစ်မယ်ချိန်ရောက်တဲ့ဟာဒီပေါ့အသေးအနည်းဆိုရင်ရတယ်။အဲ့နောက်တစ်ခါတချို့ပါတီတွေရကြတော့လေအဲငါတို့မဲထည့်ရင်ငါတို့ကဘိန်းဆိုင်ခွင့်ပေးမယ်။အဲအဲ့ဒီလိုမျိုးချိန်ရောက်တာတို့ပေါ့နော်စွမ်းမှုရာတို့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီပါမဖာခွန်မျိုးမြင့်ဆိုတဲ့ဒုဥက္ကဋ္ဌတင်ပြပါတယ်။ပြည်တော်စုပို့အမျိုးသားအဖွဲ့ချုပ်အဲ့ဒါကနေပြီးတော့မှအဲ့လိုဘိန်းဆိုင်ခွင့်ပေးတာတွေပါတယ်ပေါ့နော်။အဲ့လိုချိန်ရောက်တယ်ဆိုလို့ရှိရင်လေဒီအခန်း73နဲ့74ကိုသိချာကြည့်ပါပေါ့။သူရွေးကောက်ပွဲကော်မရှင်ရဲ့ဥပဒေမှာဖြစ်လိမ့်မယ်။ချင်းရောက်တယ်ဆိုလို့ရှိရင်ပေါ့ရဲရေးတိုင်တဲ့အတွက်ကြောင့်အမှုဖွင့်မှာပေါ့ကော်မရှင်ကိုလည်းတိုင်မှာပေါ့တိုင်ရင်သူတို့စစ်ပါမယ်ပေါ့အဲတကယ်တမ်းချင်းရောက်တာမှန်ရင်ချင်းရောက်ခံပြီးရှုံးသွားတယ်ဆိုရင်ချင်းရောက်ကြောင်လေပေါ်လွင်ရင်သူကဒီရှုံးသွားတဲ့ဒုတိယရတဲ့လူကိုသူတို့အနိုင်ပေးမှမယ်တဲ့အကောင်ရှင်ဥက္ကဋ္ဌအဲ့လိုပြောပါတယ်ဒီဘက်မှာတော့ချင်းရောက်တာကိုသွားတိုင်ဖို့မပြောနဲ့ဒီမှာရင်းဖို့အသက်ပါပါသွားမှလေ
အဲ့ဒီကော်မရှင်ဥက္ကဋ္ဌဦးတင်အေးကတောင်ကြီးမြို့မှာဒီလိုမျိုးလာရောက်ပြီးတော့ဂတိအန်တီတို့ဂတိပေးပြောသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အန်တီအနေနဲ့ရောဘယ်လိုများသုံးသပ်ပြောကြချင်ပါလဲဗျ
တချို့ဟာတွေကြတော့လေကော်မရှင်ဥက္ကဋ္ဌကတော့သူကလူကြီးအနေနဲ့ပေးသွားတဲ့ဂတိတွေပေါ့တကယ်လက်တွေ့မှာဖြစ်လာရင်တော့ကောင်းပါတယ်ကျမတို့2012မှာလဲကျမတို့အတွေ့အကြုံရှိပါတယ်ဟိုမှာကလောမြို့နယ်ပေါ့အဲကလောမြို့နယ်မှာမဲစီရင်မှာပါတဲ့လူတွေအမဲစီးမပါလို့ကျမတို့အဲ့ဒီတုန်းကတော့မဲစီးမပါဘူးမှတ်ပုံနေရှိတယ်အဲ့ဒီလူတွေအတွက်ကိုကျမတို့ကိုယ်တိုင်လည်းအဲ့မှာမဲရုံနေမှာလိုက်ပြီးကြီးကြပ်တော့ကျမတို့သွားပြောပေးတယ်ဒါပေမဲ့မဲပေးခွင့်မရခဲ့မှတ်ပုံနေမရှိလို့မဲစီးမမပါလို့မှတ်ပုံနေရှိတာတော့မရခဲ့ဘူးခုကော်မရှင်ဥက္ကဋ္ဌပြောတဲ့ဟာကတော့တိတ်ကိုရောရောလွယ်ကူနေတယ်အမှန်တကယ်ဖြစ်မဖြစ်ဆိုတာကျမတို့ကတော့ဆက်ပြီးစောင့်ကြည့်ရမယ်အနေထားဖြစ်နေတယ်
အန်ဒီခုလိုပြင်ကြပြီလားကျေးဇူးပါအန်ဒီ
ဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်